အီရန်နိုင်ငံမှာစားသောက်ကုန်စည်နှုန်းတွေအကြီးအကျယ်မြင့်တက်တာကြောင့်စနေနေ့ကမြို့အတော်များများမှာဆန္ဒပြခဲ့ကြတာကိုလူမှုကွန်ရက်တွေမှာတွေ့မြင်ကြရပါတယ်။နိုင်ငံအနောက်တောင်ပိုင်းကဆန္ဒပြပွဲတစ်ခုမှာတော့လူတဦးသေဆုံးကြောင်းအီရန်လွှတ်တော်အမတ်တဦးကဒေသခံမီဒီယာတစ်ခုကိုပြောဆိုထားပါတယ်။ဂျုံပြီပတင်သွင်းမှုမှာအစိုးရကတစိတပိုင်းချက်ခံပေးနေတာကိုပြီးခဲ့တဲ့သတင်းပတ်ထဲမှာဖြတ်တောက်လိုက်တာကြောင့်ဂျုံနဲ့လုတ်တဲ့စားသောက်ကုန်စည်နှုန်းတွေက300ရာခိုင်နှုန်းထိဈေးတက်သွားတာကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်လာတာပါ။သမ္မတအီဘရာဟင်ရိုက်စီအစိုးရကစားစီနဲ့နှုတ်ွယ်ပစ္စည်းတွေလိုအခြေခံကုန်စည်တွေကိုလည်းဈေးနှုန်းတိုးမြင့်လိုက်ပါတယ်။နိုင်ငံအနောက်တောင်ပိုင်းရေနံထုတ်လုပ်ရာကူဇက်စတန်ပြည်နယ်ကဒက်စ်ဖူးမြို့ကဆန္ဒပြချီတက်ပွဲတွေမှာလူတဦးသေဆုံးကြောင်းဒေသခံလွှတ်တော်အမတ်အာမက်အာဗီကအစိုးရအားပေါ် ILNA သတင်းအေဂျင်စီကိုပြောပါတယ်။ဒက်စ်ဖူးမြို့မှာခမန်းချေလူပေါင်း300လောက်ကိုလုံခြုံရေးတပ်ဖွဲ့ကဖြိုခွဲခဲ့ပြီးကြာတာပရင်းနေနှောင်းပိုင်းမှာ15ဦးကိုဖမ်းဆီးခဲ့ကြောင်းနိုင်ငံပိုင်မီဒီယာကအစောပိုင်းမှာပြောဆိုထားပါတယ်ရှင်။